ကချင်ပြည်နယ်မြစ်စုံရေအားလှစ်စီမံကိန်းကို NLD အစိုးရလက်ထက်မှာဆက်ပြီးရပ်ဆိုင်းထားတဲ့လို့ပြည်ပရောက်ကချင်ခေါင်းဆောင်တချို့ကတိုက်တွန်းလိုက်ပါတယ်မြစ်စုံစီမံကိန်းကိုကချင်ဒေသခံပြည်သူတွေကဆန့်ကျင်ကန့်ကွက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကပြီးခဲ့တဲ့ရက်ပိုင်းအတွင်းကြေညာချက်ထုတ်ပြန်ပြီးနောက်အခုလိုကန့်ကွက်မှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဒီအကြောင်းကိုပြောပြမှာပါမြန်မာပြည်ဆိုင်ရာတရုတ်တန်အမတ်ကြီးမစ္စတာဟွန်လျန်ကပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကချင်လူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တာပါအဲ့ဒီတွေ့ဆုံမှုအတွင်းဆွေးနွေးချက်နဲ့ပတ်သက်လို့ဇန်နဝါရီ12ရက်နေ့ကထုတ်ပြန်တဲ့တရုတ်တန်ယုံကြေညာချက်ထဲမှာတော့ကချင်ဒေသခံပြည်သူတွေကမြစ်စုံစီမံကိန်းကိုဆန့်ကျင်ကန့်ကွက်မှုမရှိကြောင်းထည့်သွင်းရေးသားခဲ့ပြီးနောက်ပြည်တွင်းမှာကန့်ကွက်ဝေဖန်တာတွေကျယ်လောင်ခဲ့ပါတယ်စီဆိုရလက်ထက်မှာအစာပြုတ်ခဲ့တဲ့မြစ်စုံစီမံကိန်းနဲ့ပတ်သက်လာရင်တမရဦးသိန်းစိန်လက်ထက်မှာရော NLD အစိုးရလက်ထက်မှာပါစာချုပ်ပါသဘောတူညီချက်တွေကဘာလဲဆိုတာကိုပုံမှန်လင်းလင်းချပြတာမျိုးမရှိသေးဘူးလို့မြစ်စုံအရေးလေ့လာသူတွေကထောက်ပြလို့ရှိပါတယ်တကယ်လို့သာမြစ်စုံစီမံကိန်းအကောင့်ထဲပေါ်လာမယ်ဆိုရင်ကချင်ပြည်သူတွေသာမကမြန်မာတနိုင်ငံလုံးအကျိုးစီးပွားအတွက်ပါထိခိုက်လာမှာဖြစ်လို့ရန်နာထားဖို့လိုတယ်လို့ကနေဒါနိုင်ငံသားကချင်တိုင်းရင်းသားများအစီအယုံအထွေထွေအတွင်းမူဂျွန်လာဆိုင်ကပြောပါတယ်
။စာချုပ်စာတမ်းနဲ့ကလည်းဘလို့မျိုးစာချုပ်ဆိုတာပြည်သူလူထုလည်းပြီးပုံမပေါ်ပါဘူး။ကျွန်တော်တို့လည်းဘာမှဒီကိစ္စနဲ့ပတ်သက်ပြီးတော့မသိရဘူးမကြားရဘူး။အဲ့ဒါကိုအစိုးရအနေနဲ့ခြားပြတင်တယ်လို့မြင်ပါတယ်။အဲ့ဒီစာချုပ်ကိုဘလို့သဘောတူထားတယ်ဘလို့ကတိကိုပြုထားတယ်ဆိုတဲ့ပုံမှာမူကြည့်ပြီးတော့ကျွန်တော်တို့နီလန်းရှာရမှာပေါ့နော်။မြစ်ဆုံရဲ့လက်စစ်စီမံကိန်းကအစကတည်းကဟိုမလုံဆောင်တဲ့စီမံကိန်းတစ်ခုပါ။ALD နဲ့ဟိုစင်ဒီနေဒေတာကန်ပြည်သူပြည်သားတွေအတွက်တာမကဘူးဟိုမြန်မာနိုင်ငံသားအားလုံးရဲ့တဘာဝအမူအနေဖြည့်ယုံတာမကဘူးပေါ့နော်မြန်မာနိုင်ငံတမိုင်းကြောင်းနဲ့စီးပွားရေးအတွက်ရေးပါတဲ့အသက်သွေးကြောင်းနဲ့ဖြစ်တဲ့အတွက်ကြောင့်မလို့လက်ရှိဒီအစိုးရအနေနဲ့ပေါ့မြေဆုံစီမံကိန်းကိုပြည်သူလူထုဆန္ဒအတိုင်းဟိုပြက်ပြက်သားသားရပ်ဆိုင်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
် NLD ပါတီဟာအတိုက်ခံဘဝမှာတုန်းကမြေဆုံစီမံကိန်းကိုကန့်ကွက်ခဲ့ပြီးအခုလိုအာဏာရအစိုးရဖြစ်လာချိန်မှာနိုင်ငံရေးယက်တီချက်သဘောထားမပြောင်းသင့်ဘူးလို့အမေရိကန်ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးဂွန်စံကတိုက်တွန်းပါတယ
်တရုတ်တာမတ်အနေဖြင့်ကျွန်တော်ကချင်ပြည်ကိုလာမှမြေဆုံပြန်စားဖို့အတွက်တောင်းဆိုမှုပုံစံနဲ့လာချင်းကတ်တာကလုံးဝမဖြစ်သင့်ဘူးလို့ကျွန်တော်ယူဆပါတယ်ဒီလိုရဲရဲဝံ့ဝံ့သွားပြောလို့ရဆိုတော့အစိုးရအနေပြီးတော့ခွင့်ပြုလို့ရရဟာမဟုတ်ဘူးဆိုရင်ကတော့ negotiate သွားဖို့အစီအစဉ်ရှိမှာမဟုတ်ပါဘူးနောက်တစ်ခုကတော့ရေဆုံးဆက်ဆောက်ဖို့ဆိုတာအရင်ကတည်းကလုံးဝကောက်ခွက်ခဲ့တဲ့အရာတစ်ခုပါအဲဆိုတော့နိုင်ငံတနိုင်ငံဖြစ်လာပြီဆိုတော့သူရဲ့ဝိသေသတွေရှိပါကြပါဒီဝိသေသတွေကိုဖြစ်စီရဲ့ဆိုအဲ့နိုင်ငံရှိသေးလားလို့ပြန်စဉ်းစားရမယ်အခြေအနေရှိပါတယ်ကျူရိုကနေပြီးတော့လုံးဝကောက်ခွက်ပါတယ်အစိုးရအနေပြီးတော့ဒီဟာကိုကောက်ခွက်တင်ပါတယ်အာအတိုက်ခံအနေဖြင့်ဒီဆုံးကန့်ကွက်ခဲ့တဲ့ပါတီကအခုကနှုတ်ဆက်နေရတော့လုံးဝဖြစ်တင်ပါဘူ
းလက်တလုံးအခြေအနေတွေအရမြစ်စုံစီမံကိန်းကိုအလောတကြီးအကောင့်ထဲပေါ်လာမယ်ဆိုရင်စိုးဂျိုးကပုံများလိမ့်မယ်လို့အမေရိကန်တက်ဆက်စ်ပြည်နယ်ကတဘာဝပတ်ဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးအေးကြီးကကြံပြပါတယ
်တကယ်ပဲရက်တင်တယ်လားမရက်တင်တယ်လားဆိုတာကိုဆုံးဖြတ်ဖို့ဆိုရင်အခြေအနေကဘယ်လိုရှိတယ်လဲဆိုတာကိုတိတိကျကျသိဖို့လိုတယ်အဲ့တော့ဒီနည်းပြချက်မတိပဲနဲ့နည်းနည်းစစလုပ်မယ်ဆိုရင်အပြည့်အစည်းတွေလည်းအများကြီးဖြစ်သွားနိုင်တာပေါ့နော်အဲ့တော့တရုတ်ဘက်ကလှုပ်ထားတဲ့သဘောပတ်ဝန်းကျင်ဆန်းစစ်မှုတွေကတကယ်လည်းဖြစ်ရောက်တလားဒါမှမဟုတ်လို့ရှိလို့ရှိရင်ဟန်ပြပဲလှုပ်ထားတလားဆိုတာကိုဗမာဘက်ကပညာရှင်တွေကလည်းကာကနနာတိဖို့လိုတယ်အဲ့ဒီအတွက်ကြောင့်မလို့ချက်ချင်းပြန်ဆရတယ်ဆိုတာကတော့ဗမာပြည်အတွက်ဆိုရင်နည်းနည်းလေးအလောသုံးစေဖြစ်သွားပြီးတော့အစိုးရကနည်းနည်းရောက်သွားနိုင်ပါတယ်နောက်ပြီးတော့တရုတ်ကုမ္ပဏီတွေရဲ့သူတို့အရာစုံကိုထောက်ကြည့်ပြီးတော့လေအခုဖြစ်နေဒီကြီးကျယ်တဲ့ project ကြီးတွေကဘယ်လိုလာမယ်ဆိုတာကိုအနာဂတ်ကိုခန့်မှန်းတယ
်ဇန်နဝါရီ12ရက်နေ့ထုတ်တရုတ်တန်ယုံရဲ့ကြီးညာချက်ပါကချင်ပြည်သူတွေကမြစ်ဆုံစီမံကိန်းကိုမကန့်ကွက်ဘူးလို့ကချင်ပါတီနဲ့လူမှုအဖွဲ့အစည်းတွေကတရုတ်တန်မကြီးကိုပြောကြားခဲ့တယ်ဆိုတဲ့အချက်မဟုတ်မှန်ကြောင်းဆွေးနွေးပွဲတက်ရောက်သူတွေကနောက်ပိုင်းမှာပြန်လည်ရှင်းလင်းခဲ့ပါတယ်ခင်ဗျာ